မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲပြည်နယ်တွင်ရဲ့ရှုထိုင်းစာကိုတန်းကြဖို့အတွက်နိုင်ငံတကာအဆင့်ကြီးဆန်နှုံးသတ်မှတ်ထားတာမရှိသေးပါဘူး။ဒီလိုဆန်နှုံးသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာကူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးပြဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံဆန်စပါးအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြခဲ့ပါတယ်။
ဒီပြည်နယ်ပတ်သက်ပြီးအဓိကအရေးကြီးဆုံးချက်ကတော့ကျွန်တော်တို့အစိုးရပါပဲ။ဒီနယ်မှာပါတဲ့အစိုးရ Green Water Content လို့ခေါ်ပါတယ်။အဲ့အစိုးရကဒီနယ်လိုက်သူရဲ့၆တွေးအောင်လိုအပ်မယ်အစိုးရနောက်ထိပ်ခွဲမယ်ဆိုလည်းထိပ်ခွဲရတဲ့အစိုးရတူလောင်ရင်လည်းတူလောင်ပြီးမယ်အစိုးရဒါကြီးကအဲ့လိုသတ်မှတ်ချက်ဒီပေါ်မှာဒီလိုချာချာလိုက်လာမှလာတယ်ဒီဒီနယ်ကအရေးကြီးကောင်းမှဖြစ်ပါတယ်။ကြောင်ဆိုလဲကြောင်လိုက်အစူတက်ဘလို့လဲသူလောင်းဘလို့လဲဒီကကဘလောက်ဆိုလက်ခံလေပဲဖို့ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိမှန်တွေအယောင်းဝယ်လုပ်မယ်ဆိုရင်အစူတက်ပါဝင်နှုံးကိုတိုင်းတာပြီးအရေးသေးကိုအကဲထက်ကြတာပ
ါဒီနိုင်ငံလိုက်မှာသူအစူတက်တွေကိုတိုင်းတာတဲ့ကိရိယာတွေဒီအရင်ရေးချီလာတယ်ခင်ဗျာတန်တဘူတစ်ချိန်လုံးကတော့ကျွန်တော်စကားဆိုလို့ရှိရင်များတော့ကျွန်တော်ပစံနေပဲကြိုက်ပြီး၆တဲဆိုတယ်ပြောကြတာဒါပေမဲ့အဲ့လို6တဲဆိုတဲ့အားမှာသူတို့က6တာပဲပြီးတာအဲ range ပါပဲဆိုတဲ့မှာ6နေလဲဆိုတာအင်မတန်အရေးကြီးပါလေ။ဘာကြောင့်လဲဆိုတော့ဟိုမှာအစူတဲ့ solid တက်မှ5ရာခိုင်နှုန်းမှပြီး6ရာခိုင်နှုန်းအထိတောက်လျှောက်ဆင်းသွားတဲ့အချိန်မှာသူတို့စမ်းသပ်လို့ခိုင်းလိုက်တဲ့ဟာ6တဲဆိုတာပဲ။ဒါပေမဲ့အဲ့1%ပေါ့နော်1ရာခိုင်နှုန်းတိုင်းဟွာဟသွားရင်သူတို့ရဲ့ဝေးလျော့သွားတဲ့ဒီကြောင့်သူတို့တဲ့ကနေပါသွားတဲ့ပမာဏလေးအခုဆိုတကင်းဆိုထားပါတော့6,000လောက်ရှိတယ်။အဲ့လိုစပါးတရားမှာတကင်းလောက်ပွားနေတကင်းလောက်ပွားနေဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပတ်စံနဲ့ကြိုက်မယ်စားမှန်ကန်နဲ့တရားတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းတာကိုအရင်ရည်ကြည့်ပါလေ
။ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါလေ။ဒါကုမ္ပဏီထုတ်ချက်ကဘယ်လောက်မှန်လဲဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီပြဿနာကိုဖြေရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ
်ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တခုတွားတယ်နေထိုင်းနိုင်ငံရဲ့ဒီစံချင်းစံနှုန်းနဲ့ပတ်သက်တဲ့ဒီနယ်စုရမ်းနဲ့ပတ်သက်တဲ့ကိစ္စလေးကိုကျွန်တော်လေ့လာနေတယ်ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံက Get Electric Property ဆိုတဲ့ company နဲ့ကျွန်တော်အားလေးဒီစံလေ့လာပြီးတော့မှကျွန်တော်မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအသိအမြင်စံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့ဓာတ်ကွဲခန်းတွေ facility တွေအများကြီးလိုရတယ်လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ proposal လုပ်ဖို့ကိစ္စလေးဖြစ်လာတယ်အဲ့ဒါကိုဒီဂျပန်ကုမ္ပဏီကလက်ထက်လက်ပေါ်ထည့်ရင်းနောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်အဲ့ကုမ္ပဏီကူလာနေပြီးတော့ကျွန်တော်တို့နဲ့အကြံဉာဏ်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ဒေတာတွေပေါ်တော့ဒီစပိုင်တွေမီတောင်သူတွေမီကုန်တွေတွေမီရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီခြေကားကို proposal တင်ရပါမယ်အဲ့ဒါလည်း proposal တင်တဲ့အကြံဉာဏ်ကျွန်တော်တို့လုပ်ရင်းနဲ့နှစ်နှစ်လောက်ချိန်ယူရတာဒီကနေ့က2019နိုဝင်ဘာမှာပဲခြေကားနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာဒီအတွက်ကိုတကယ်လို့နိုင်ငံတကာစံချိန်စံညွှန်းအစ်င့်နေတဲ့ဒီတက်ခွဲလေးလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ်
။စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအစ်င့်နေစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ
။ကျွန်တော်မြန်မာနိုင်ငံရဲ့အချင်းကြီးကိုနှမတာလေးလာမှုအရာကျွန်တော်တို့မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့ကြီးဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူ့ဒေသနာနဲ့ဒီထွင်ဆန်းတဲ့မှုဦးစီးဌာနတွေအောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူ့ဒေသနာအဆောက်အဦအသစ်ကြီးကလည်းအချိန်ကြီးပေါ်လာတော့ကျွန်တော်တို့ရဲ့ဒီအကွဲကြမ်းကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တက်လိုက်နိုင်တယ်ပေါ့နော်အဲ့ဒီခါကျတော့စံထားနေတာကိရိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကိရိယာကိုလုပ်ဖို့ဆိုတာကခုနပြောတဲ့ဒီပြိမှန်သူဒေသနာနဲ့ဒီထွန်းဆန်းပြမှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီအကြီးလုံးကပြန့်နှံ့နေတဲ့ဒီလိုကိရိယာတွေကိုမှန်မှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ ဒီသူ့ပြည်သူ့ဌာနအနေနဲ့လုပ်နိုင်ဖို့အခန့်တည်းဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရာဦးစီးဌာနဆိုတာရှိပါတယ်။အဲအောက်မှာမှတကယ်ကူးမှရှိတဲ့ဒီသိန်းရင်းနဲ့ပတ်သက်တဲ့တက်ခွဲခန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲကြီးနဲ့ကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စပိုင်တွေ၊ကုန်တယ်တွေ၊ဒီမှာဒေသမားတွေဒီမှာတုံးဆွဲနေအဆိုတဲ့အတိုင်းကိရိယာတွေကိုမှန်ဆစ်ဆေးပြီးတော့မှကျွန်တော်တက်တည်ရင်ထုတ်ပြတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ visibility system of grain moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်ရပါပဲအခုဆိုရင်ဒါတက်ခွဲခန်းအစီအစဉ်ကျွန်တော်တို့ရဲ့တက်ခွဲခန်းတွေမှာစမ်းသပ်ဖို့ပညာရှင်ပိုင်းကြီးပေါ့နော် human resource development အပိုင်းကြီးကိုအခုဆိုရင်သင်တန်းကြီးပြီးနေတာပေါ့နော်ဒီဂျပန်ကုမ္ပဏီရဲ့ပညာရှင်တွေလာပြီးတော့ဒီသုတေသနဌာနပညာရှင်တွေရောစားသုံးသူရေဦးစီးဌာနပညာရှင်တွေရောဒါပထမဆုံးသင်တန်းကြီးပြီးတယ်ပြီးပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ဒီနေ့တကူကြီးရဲ့ master calibration gap ကိုကျွန်တော်တို့ကဒီမှာရင်ကိုယ်နိုင်ငံနဲ့ကိုယ်လက်ရောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအင်းဒီကျွန်တော်တို့တိုင်းပြည်အတွက်ကူစားပြုတဲ့သက်တည်ဆန်နိုင်မဲ့ဖွဲ့စည်းတစ်ခုနဲ့ကျွန်တော်ရည်ရည်ရည်နဲ့ဒါမြန်မာနိုင်ငံတိုးတက်လာမယ့်ဆန်စပါးကြီးပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကနိုင်ငံမှာမှာရှိတဲ့အကြောင်းရောင်းသူတွေဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောရမလို့လောက်အောင်ကျွန်တော်ပြည့်စုံသွားမယ်ဒီကဘယ်လိုခေါ်မလဲဆိုတော့ကျန်ခဲ့တဲ့ဆယ်စုနှစ်နှစ်စု၃စုလောက်တည်းကဒါရီကအကုန်လုံးရှင်းနေရပါလိမ့်အခုကြာမှာကျွန်တော်လည်းအမိပြေးလာရတော့တာပေါ့နော်ပုံပေါက်ပြီးတော့တော်တော်လေးနဲ့ကျွန်တော်တို့ပြန်နိုင်ကြပါလိမ့်ခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းနဲ့ပင်ဒီသတင်းပတ်သက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်လုပ်ပါမယ်